ယူကရိန်းနိုင်ငံအတွင်းရုရှားကိုလူလားသူတွေခွဲထွက်ခြင်းသူတွေကပြီးခဲ့တဲ့သတင်းပတ်အတွင်းသိမ့်ပိုက်ထားတဲ့အစိုးရအဆောက်အဦတွေကနေဖိရှားပေးဖို့နဲ့လက်နက်ချဖို့နောက်ဆုံးသတ်မှတ်ထားတဲ့ရဲဟာဒီကနေ့တောက်ကြနေ့မှာကုန်ဆုံးသွားပြီဖြစ်ပါတယ်။လက်နက်တွေကင်ဆောင်ထားတဲ့ဆန္ဒပြသူတွေကရုရှားဖက်ဒရေးရှင်းနိုင်ငံနဲ့ပေါင်းစည်းရေးကိစ္စအပေါ်ဆန္ဒခံယူဝတ်ကျင်းပပေးဖို့တောင်းဆိုနေကြတာဖြစ်ပြီးယူကရိန်းအစိုးရကသူတို့သိမ့်ပိုက်ထားတဲ့အစိုးရအဆောက်အဦကနေဖယ်မပေးဘူးဆိုရင်အကြမ်းဖက်ဖြိုခွဲရလိမ့်မယ်လို့ချိန်ချောက်သတိပေးထားပါတယ်။လက်နက်ချမယ်ဆိုရင်အစိုးရဘက်ကလူငင်းချမ်းသာခွင့်ပေးမယ်လို့အဆိုပြုထားတာကိုလည်းဆန္ဒပြသူတွေကပယ်ချထားပါဗျ။ယူကရိန်းဝန်ကြီးချုပ်ဖြစ်တဲ့အာဆနေယက်ဆန်ယုတ်ကဒုံးစပ်ဒေသကခေါင်းဆောင်တွေနဲ့တောက်ကြနေမှာတွေ့ဆုံပြီးတော့ဒီပြဿနာကိုအပြေရှားနိုင်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုပါဗျ။
Я хочу чётко заявить, что центральная власть готова не просто к диалогу с регионами.
ကျွန်တော်တို့ဘူအစိုးရဟာဒေသခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အဆင်သင့်ရှိနေတာဒီမကပါဘူး။တိုင်းသူပြည်သားတွေအားလုံးရဲ့ဆန္ဒအတိုင်းဥပဒေနဲ့အညီလှုပ်ဆောင်ပေးဖို့အဆင်သင့်ဖြစ်နေတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောချင်ပါတယ်။အခြေခံဥပဒေပြုရင်ပြောင်းလဲရေးလုပ်ငန်းစဉ်မှာလည်းဒေသတစ်ခုချင်းစီရဲ့တောင်းဆိုမှုတွေကိုအတိအမှတ်ပြုမှာဖြစ်တယ်ဆိုပြီးတော့ပြောသွားတာဖြစ်ပါလေ။ယူကရိန်းအစိုးရဘက်ကလည်းချင်းချောက်ပြောဆိုထားတယ်လို့အစိုးရအဆောက်အဦကနေချက်ချင်းလက်ငင်းအင်အားသုံးပြီးတော့ဖြိုခွင်းမဲ့အနေအထားမျိုးမမြင်ရသေးတယ်လို့ဆန္ဒပြသူတွေဘက်ကလည်းလက်နက်ချမဲ့အရေးလက္ခဏာမတွေ့ရသေးပါဘူး။မကြာသေးခင်ကကောက်ယူခဲ့တဲ့စစ်တမ်းတွေအရယူကရိန်းရဲ့အရှိတ်ဘက်ပိုင်းမှာနေထိုင်ကြသူတွေအများစုဟာရုရှားနိုင်ငံနဲ့ပေါင်းစည်းရေးကိစ္စကိုဆန့်ကျင်ကြတယ်လို့ဆိုပါတယ်။ဒီတော့တွင်နေတိုးဖွဲ့ရဲ့ကောင်းကင်ကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရရုရှားတပ်ဖွဲ့ဝင်4000နဲ့အတူတန်ကြပ်ကကားတွေလေယာဉ်တွေဟာယူကရိန်းနယ်စပ်တစ်ချောက်မှာတပ်ဆွဲထားပြီးတော့ရုရှားတပ်တွေဟာယူကရိန်းနိုင်ငံအရှိတ်ဘက်ကိုဝင်ရောက်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။